ခုနောက်တောင်ဆန်းစုကြည်ရဲ့ပါတီစည်းရုံးရဲ့ခီးစဉ်အကြောင်းဆက်ရအောင်ပါပြည်မနဲ့တိုင်းရင်းသားဒေသတွေကြားတန်းတူညီများတဲ့အခွင့်အရေးတွေရနိုင်ဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ထောင်သွားနိုင်ဖို့ကတိုင်းပြည်အတွက်အင်တန်းမှအရေးကြီးတယ်လို့တောင်ဆန်းစုကြည်ကသူ့ရဲ့ပထမဆုံးအကြိမ်ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်မှာဒေသခံတိုင်းရင်းသားတွေကိုပြောဆိုလို ကြီးမားနိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားဒေသတွေမှာပါလာရောက်ရှင်ပြန်ရတာဖြစ်တယ်ဆိုတော့ကိုလည်းဒေသခံတွေကိုတောင်အောင်ဆန်းစုကြည်ကအရှင်းလင်းတင်ပြခဲ့ပါတယ်ဒီကနေ့စတင်လိုက်တဲ့တောင်အောင်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီစဉ်အကြောင်းကိုတော့မဆူမုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ5ရက်နေ့စနေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ဟာသူမရဲ့ပထမဦးဆုံးအကြိမ်ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်ကိုစတင်လိုက်ပါတယ်။ရှမ်းပြည်နယ်ဟဲအိုးကနေတဆင်ရှမ်းပြည်နယ်စီဆိုင်မြို့ကိုတွားရောက်ပြီးတော့စီဆိုင်မြို့ကဒေသခံပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်။ပြည်မနဲ့တိုင်းရင်းဒေသတွေအကြားအခွင့်အရေးတန်းတူညီမျှဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်နိုင်မှုအတွက်တိုင်းရင်းသားအလုံးကဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ကဒေသခံတိုင်းရင်းသားတွေကိုပြောဆိုလိုက်ပါတယ
်။ဒီမှာတော့1980ခုနှစ်ကလေးကစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကစစ်ပေါ်လာရတဲ့ကျိုးစားခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဒီအနေနဲ့တစ်သက်မှန်တဲ့အကျိုးမှာအဲဒါကမှမလေးရတယ်ပါ။ဒီမိုကရေစီအပေါ်မှာသာလို့လုံးဝသက်သာမဖောက်ခဲ့ပါဘူး။ပြည်ထောင်စုဒီပေါ်မှာလည်းသာလို့လုံးဝသက်သာမဖောက်ခဲ့ပါဘူး။ဒီကိစ္စမှာယူလို့ရှိရင်ပြည်ထောင်စုဆိုတဲ့ဖက်ဒရယ်ဆိုတဲ့စကားကိုသုံးလို့ရှိရင်ရာဇဝတ်ကုလသမားတို့ကဆွဆဲတယ်။ဒါပေမဲ့ဒီမှာတော့အရင်နဲ့ဒီတိုင်းမှာတိုင်းရင်းသားများညိုလာတဲ့ဖက်ဒရယ်ပြည်ထောင်စုပဲဒါတို့ရက်တည်ခဲ့တယ်။ဖက်ဒရယ်ဆိုတာဟာဖိတ်ဖိတ်ကြည့်လို့ဖက်ဒရယ်ဆိုတာဟာဒီမှာတော့ဒီမှာနဲ့ဒီနယ်ဒီတိုင်းပြည်သားမှာမြတ်တာတဲ့အာလာဖွဲ့ရင်ဒီလိုပဲဖြစ်တယ်နိုင်ငံကျိုးဆက်ပြီးတော့ဘာလို့လဲဆိုတော့ဒီလိုဖြစ်တယ်ဆိုတော့ဒီမှာဆုံးရမှာ
တိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်2015ရွေးကောက်ပွဲမှာဘာကြောင့်တတိုင်းပြည်လုံးအတိုင်းအတာနဲ့တောင်တန်းပြည်မှာတိုင်းရင်းဒေသတွေပါမကျန်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ရတယ်လဲဆိုတာကိုလည်းဒေါ်ဆန်းစုကြည်ကပြည်သူကိုရှင်းပြပါတယ်။ဒီလိုပါဒီ
ပါတော့တိုင်းနိုင်ငံလုံးမှာပေါ့နော်။တောင်တန်းပြည်ကတော့ဆက်ကြတယ်ပေါ့။ဒီတိုင်းသားဒေသတွေမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကလာပြီးတော့ရှင်းပြန်ရတာလေအဲ့လာကြောင့်ဖြစ်တယ်။အားလုံးကောင်းပြီလို့ရှိလို့ရှိတယ်။ဒါကတော့ခုဆက်ရခိုင်နှုန်းတော့လို့
အခုလိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုဒေါ်ဆန်းစုကြည်ကိုတိုင်တွားရောက်တာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့ရှိတဲ့ရည်မှန်းချက်နဲ့အဖွဲ့ချုပ်ရဲ့တိုင်းရင်းသားတွေပေါ်မှာထားတဲ့သဘောထားကိုပြသတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ
်။အဓိကဖြစ်တော့တိုင်းရင်းသားစည်းလုံးညီညွတ်ပါပဲ။ NLD အနေနဲ့ကတချို့ကတိုင်းရင်းသားတွေနဲ့မပေါမှုပါညာတယ်လို့ပြောတာ။ကျွန်တော်တို့ NLD တွေမှာတိုင်းရင်းသားတွေအများကြီးပဲ။နော်ကျွန်တော်တို့နောက်လုတာပြည်တော်စုအတွက်လုတာအလုံးအတွက်လုတာပြည်တော်စုတည်ဆောက်ရေးကဒါမဖြစ်မဖြစ်မြန်မာနိုင်ငံကြီးမှာလုပ်ဖို့လုပ်အောင်အဲ့တော့ဘယ်လိုတည်ဆောက်မလဲဘယ်လိုဖွဲ့စည်းမလဲဆိုတာတိုင်းရင်းသားတွေနဲ့အပြည့်နဲ့ပြည်နိုင်ပြီးမှလုပ်အောင်မယ်ဒီကဟို NLD ကကိုလုတ်ကျင်တာကိုတတ်တက်ကြီးပြောနေတစ်ဖက်သက်ပြောလို့လို့ကျင်းတယ်နော်တိုင်းရင်းသားတွေနဲ့စုစုစည်းစည်းတိုင်ပင်ဆွေးနွေးပြီးလုပ်အောင်မှာပါဒါမှရေးစင်တည်တာမှာဒီဟာတွေကိုသင်သင်ပြောကြဖို့အဓိကဖြစ်နေမှာထင်ပါတယ
်။ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတဲ့ဒေါ်ဆန်းစုကြည်ရောက်ရှိလာရလမ်းတစ်လျှောက်ဒေသခံပြည်သူလူထုတွေဖြစ်တဲ့ရှမ်းပအိုးစတဲ့တိုင်းရင်းသားတွေကသူတို့ရဲ့တိုင်းရင်းသားဝတ်စုံပြည့်တွေကိုဝတ်ဆင်ပြီးရိုးရာဒေဂီတာအကရီနဲ့ဖျော်ဖြေပြီးတော့တောင်းတဖြတ်ဖြတ်ကျူးစုခဲ့ကြပါတယ်လို့ဒီကနေ့စီဆိုင်မြင်ကွင်းကိုရှမ်းပြည်နယ်ဒေသခံတအူးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လည်းဖြစ်တဲ့ဦးမျိုးကအခုလိုပြောပါတယ
်။ပအိုးတွေမကပါဘူးကျွန်တော်တို့ကြရားရောရှမ်းလူမျိုးရောပေါ့နော်။ကျွန်တော်များများတိုင်းရင်းသားဝတ်စုံပြည့်နဲ့ကျူးကြပါတယ်။လူကျုံတဲ့လူကတော့အားလုံး3000အထက်မှာပဲရှိပါတယ်။ကိုမောင်တို့ကဒေသဖြစ်ပေမဲ့လည်းဒေါ်ဆန်းစုကြည်ပေါ်တော့အကုန်လုံးလက်ခံရပါတယ်။လက်ခံလို့လည်းဒီကျွန်တော်တို့ကျူစုပွဲတော့ပါတော့ညာတော့ပြည်ပြည်သားသားတိုက်တိုက်ဝန်းနဲ့ဖြစ်တာပါ။လက်မခံဘူးလို့ဆိုရင်လည်းဒီလိုဖြစ်လာမှာမဟုတ်ဘူး။ပြီးခဲ့တဲ့တစ်ပေါက်တုန်းကလည်းလည်းတားမြစ်တာတွေတော့ရှိပါပဲ။ကျွန်တော်တို့လူလူကောင်းကောင်းတရားကိုလက်ခံမှုကတော်တော်လေးအားကောင်းလာတော့
ဒေါ်ဆန်းစုကြည်အနေနဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုသွားဖို့စီစဉ်ခဲ့တာပထမပြတ်သွားပြီးတဲ့နောက်အခုဒီချိန်မှာတော့သူ့ရဲ့ပထမဦးဆုံးအကြိမ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်တစ်ခုကိုလာရောက်နိုင်ခဲ့တာဖြစ်ပါတယ်။ဒီကနေ့စီဆိုင်လူထုနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မနေ့ကမှတော့ရှမ်းပြည်နယ်ဟိုပုံးမြို့အကြောက်တိုင်းကွင်းမှာလူထုနဲ့တွေ့ဆုံမှာဖြစ်ပြီးဝမ်ဝှေ့ရာက UNODC စိုက်ကွင်းနဲ့လုပ်ငန်းတွေကိုလေ့လာဖို့ရှိပါတယ်။နောက်တောင်ကြီးမြို့နယ်မှာရှမ်းပြည်နယ်တောင်ပိုင်းတစ်ခုလုံးက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမယ် NND ရွတ်တော်ကိုယ်စားလှယ်လောင်းနေနဲ့တွေ့ဆုံမှုရှိပါတယ်။အပြန်လန်းတလျှောက်မှာတော့တောင်ကြီးရွှေညောင်လူထုကိုတွေ့ဆုံခဲ့ပြီးတဲ့နောက်တနင်္ဂနွေညနေမှာပဲရန်ကုန်မြို့ကိုပြန်လည်ထွက်ခွာမှာဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကသိရပါတယ်ရှင်။